ပြည်ထောင်နိုင်ငံမြို့တော်ပဲရစ်ကနာမည်ကျော်လူစီကားတဲ့ရှောင်းဇလီဇေးရပ်ကွက်မှာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ဆောင်လာတဲ့ကားတစ်စီးကိုမောင်းနှင်လာခဲ့တဲ့သူဟာရဲကားတစ်စီးကိုဝင်တိုက်ခဲ့ပြီးတော့အဲ့ဒီကားမောင်းသူတည်ဆုံသွားခဲ့ပါတယ်။ဒီဖြစ်ပျက်မှာတခြားတန်ရသူတော့မရှိပါဘူး။ဒါဟာရည်ရွယ်ချက်နဲ့တိုက်ခဲ့တာပဲလို့ပြည်ထောင်အရာရှိတွေကဆိုပါတယ်။တည်ဆုံခဲ့တဲ့ကားမောင်းသမားဟာအသက်32နှစ်အရွယ်ရှိပြီးတော့အစွန်းရောက်အဖွဲ့တွေနဲ့အဆက်ဆက်ရှိနိုင်တဲ့သူလို့တမန်ရထားခံခဲ့ရတဲ့သူဖြစ်တဲ့အကြောင်းခတ်စောစောပိုင်းကသတင်းတွေရှိခဲ့ပါတယ်။ဒီကားတိုက်မှုဖြစ်ပွားတဲ့နေရာမှာဘုံလုံးုံရေးတပ်ဖွဲ့ဝင်တွေကိုချထားပြီးတော့ဓာတ်ငွေပလင်းတွေနဲ့ရိုင်ဖယ်သနတ်တွေကားတွေကနေရှာဖွေတွေ့ရှိခဲ့တယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ဒီအဖြစ်ပြက်ဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြင်သစ်နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာထားတာကိုဆက်ပြီးတော့တက်တန်းတိုးတင်တယ်ဆိုတာကိုပြသနေတယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးဂျက်ရက်ကလမ်ကဆိုပါတယ်2015ခုနှစ်ခရက်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုထုတ်ပြန်ထားတာဖြစ်ပြီးတော့နောက်လာထဲမှာအဲ့ဒီကြီးညာချက်တက်တန်းကုံဆုံးတော့မှာပါလာမယ့်နိုဝင်ဘာလအထိဆက်ပြီးတော့အဲ့ဒီအရေးပေါ်ကြီးညာချက်ကိုတက်တန်းတိုးဖို့ဥပဒေကြမ်းတရက်တင်သွင်းမယ်လို့လည်းပြင်သစ်ပြည်ထောင်ဝင်ကြီးကဆိုပါတယ်